ဖြတ်သိမ်းခံထားရတဲ့ UDP ညီညွတ်သောဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးကျော်မြင့်ကိုထောင်ပြင်းမှုပုံမှန်နဲ့ဒီကနေ့ပဲမန္တလေးမြို့တရားရုံးမှာထောင်ဒဏ်2နှစ်အမိန့်ချမှတ်လိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောင်ခံပါနှင်းစီပါတီလိုလူသိများတဲ့ UDP ပါတီဥက္ကဋ္ဌဦးကျော်မြင့်ကိုလွန်ခဲ့တဲ့2နှစ်20ကျော်ကမန္တလေးဦးဝထောင်မှာထောင်ဒဏ်ကြခံနေစဉ်ထွက်ပြေးသွားခဲ့တဲ့အမှုဟောင်းနဲ့မန္တလေးတိုင်းချင်းတာစံမြို့နယ်တရားရုံးကဒီကနေ့ပဲအလုံးနဲ့ထောင်ဒဏ်2နှစ်စီရင်ချက်ချလိုက်တာဖြစ်ပါတယ်မူလကကြံနေသေးတဲ့ထောင်နဲ့ရှင်းနေပြင်နောက်ထပ်တရားကြခံမှုအမိန့်ချလိုက်တာလို့လဲဦးကျော်မြင့်ရဲ့အကျိုးဆောင်ရှင်နေဦးနေလင်းထွန်းကသတင်းတော်တွေကိုပြောပါတယ
်ဒီနေ့ကတော့ကျွန်တော်အဲဒီထောင်ပြေးမှုအဲ224အတွက်အဲ့ဒါအလုံးကျန်တဲ့ထောင်နဲ့နှစ်နှစ်ပေါ့နော်အမိန့်ချလိုက်တယ်ဒီသူ့ခုလက်ရှိချုပ်နှောင်ထားတဲ့ဒီချုပ်ရက်ကာလကိုတော့ထုံနှုတ်ကြခံခြင်းခံစားခွင့်တော့မပြုဘူးသူကမူလင်းပြည်တန်နဲ့တိကျကြခံမှုအတွက်မင်းချမလိုက်တယ်တူတူဖို့ဖြစ်တဲ့အတွက်ဒီချုပ်ထားတဲ့ချုပ်ရက်ကာလတော့ခံစားဖို့မပြုထားပါဘူးတူတူဖို့ရဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်ပါတယ်အလုံးကျန်တဲ့ထောင်နဲ့နှစ်နှစ်ချလိုက်တာပါလာမယ့်ရုံးချင်းကတော့25ရင်းနေပေါ့နော်25ရင်းနေကသူကဘာလဲဆိုရင်လာဝကမှုအတွက်ဆွဲချက်အမိန့်ချမှတ်ဖို့ဖြစ်ပါတယ်ဒီနေ့ကတော့လာဝကမှု73တက်အတွက်ကတော့ဒီနေ့ရှောင်းလေးချက်ကြားနာလိုက်တယ်လာမယ့်ရုံးချင်းကတော့25ရင်းနေပ
ါဦးကျော်မြဟာရာဇဝမှုပုံမှန်နဲ့1999ခုနှစ်မှာအိုးဘိုထောင်ကနေထွက်ပြေးတဲ့အတွက်ထောင်ပြေးမှုပုံမှန်နှစ်နှစ်လေးအတွက်တရားလူပြ5ဦးကိုစစ်ဆေးခဲ့ပြီးတရားခဏ်ပြ2ဦးကိုစစ်ဆေးခဲ့ပြီးတဲ့နောက်မှာတော့အခုလိုအမိန့်ချမှတ်လိုက်တာဖြစ်ပါတယ်။ထောင်ပြေးမှုပုံမှန်နှစ်နှစ်လေးအတွက်အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်2နှစ်ချမှတ်ဖို့ဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့လေချင်းသာဇံမြို့နယ်တရားသူကြီးဦးကျော်မျိုးဝင်က VOA ကိုအခုလိုရှင်းပြပါဗျာ။တရား
ရင်းကတော့တစ်ခါတလေကြတော့လေပြစ်ဒဏ်ဆိုတာတော့စဉ်းစားပြီးချတာပေါ့နော်။ကျွန်တော်တို့တရားရင်မှာချမှတ်ရတဲ့ပြစ်ဒဏ်ကတော့ပုံမှန်ဖြစ်တော့မက်ဆီမမ်ပေါ့မျှတဲ့ပြစ်ဒဏ်လေးချမှတ်လို့ရှိတယ်။အမြင့်ဆုံးပြစ်ဒဏ်ချမှတ်တယ်ဆိုတာကလည်းထောင်ဒဏ်ကနည်းပါးလေနှစ်နှစ်ပဲရှိတော့။နောက်တော့ဒီထွက်ပြေးတဲ့ဒီအကျိုးဆက်ကြောင့်ဟိုထောင်ဒဏ်ကြခံရတဲ့ဆိုတဲ့ပုံကိုယ်တွေရဲ့နှင်းနာမှုတွေလည်းရှိတဲ့အတွက်တရားရင်ကဒီနှစ်နှစ်ကတင့်တော်မယ်လို့ယူဆတဲ့အတွက်ချမှတ်ခဲ့ခြင်းဖြစ်ပါတယ်။
ပြည်ပကနေမြန်မာနိုင်ငံကိုတရားမဝင်ပြန်လာတယ်ဆိုတဲ့ဆွဆွေးချက်နဲ့အမတ်ရှိစကံမူဒူရဲမှုအောင်မင်းကတရားလိုဖြစ်ဆွဲဆိုထားတဲ့မြန်မာနိုင်ငံလူဝင်မှုကြီးကြပ်ရေးဥပဒေ73တင့်နဲ့ဆွဲဆိုချက်တင်းတင်းမတင်းတင်းဆိုတာကိုတော့လာမယ့်ရုံချိန်မှာဆုံးဖြတ်မယ်လို့လည်းကမ်းပန်းထားပါဗျ။လက်ရှိမှာတော့ဥကြုံမြင့်နေထိုင်ခဲ့တဲ့နေရာ၃ခုကိုယာယီသိမ်းဆည်းထားပြီးသူပိုင်ဆိုင်မှုတွေကိုငွေကြေးစီစီအဖွဲ့ကစစ်ဆင်နေပြီးတော့ရရှိလာတဲ့အချက်အလက်တွေပေါ်မူတည်ပြီးပြည်ထောင်စုဝန်ကြီးကဩဂရဖြစ်တာဝန်ယူထားတဲ့စုံစမ်းစစ်ဆေးအဖွဲ့ကလေ့လာသုံးသပ်ပြီးတရားစွဲဆိုခွင့်ပြုမယ်ဆိုရင်ငွေကြေးခေါ်ဝါချမှုတွေနဲ့ပါအရေးယူဆောင်ရွက်သွားမယ်လို့နိုင်ငံတော်သမ္မတရိုးညွှန်ကြားမှုချုပ်ဦးစော့ဒေကသတင်းမီဒီယာတွေကိုပြောထားပါတယ်။ဥကြုံမြင့်ရဲ့ရှင်းလင်းကတော့အခုချိန်ထိငွေကြေးခေါ်ဝါချမှုနဲ့တရားစွဲဆိုထားတာမရှိသေးဘူးလို့ VOA ကိုပြောပါတယ်။ဦးကျော်မြင့်ဦးဆောင်တဲ့ UDP ပါတီဟာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းဒုတိယအများဆုံးနေရာဝင်ရောက်ရှင်ပြိုင်မှုရည်ရွယ်ထားခဲ့ပေမဲ့ထောင်ပြေးမှုအပါအဝင်ရာဇဝတ်မှုတွေနဲ့အရေးယူခံပြီးနောက်မှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပါတီကိုဖျက်သိမ်းခဲ့တယ်လို့ကိုယ်စားလှယ်လောင်းတွေကိုလည်းပေးဖျက်ခဲ့ပါတယ်ခင်ဗျာကျွန်တော်ထောင်ခံပါမန္တလေးမြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်